ဒီကိုင်းတိုင်းချီချန်ညွန့်နဲ့ချီချန်ဒရာလုံးညွန့်ရိတ်ကိမ်းမှာကချင်ပြည်နယ်ဖားကန့်ဒေသကနေထွက်ခွာလာတဲ့ကချင်မင်္ဂလာအဝေးပြေးကားတစ်စီးကိုမနေ့ဇွန်လ19ရက်နေ့ကရှာဖွေရမှာတရားမဝင်တယ်ဆောင်လာတဲ့ကြောက်စိန်130တရုံးကိုဖမ်းဆီးရမိခဲ့တယ်လို့ချီချန်ညွန့်မှာရဲစခန်းတာဝန်ရှိသူက VOA ကိုပြောပါတယ်ဒီအကြောင်းပြေဆုံးလို့တော့ Time ခြေစား VOA မြန်မာပိုင်းသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းချင်းကျဲမြို့နယ်ထဲမှာမနေ့3နာရီကျော်ချင်းတရားလုံရုံရေးယူထားတဲ့အချိန်မှာပဲကြောက်စိမ့်တုံးတွေကိုဖမ်းဆီးမိခဲ့တာပါရဲအနာပိုင်းကြီးရဲ့စစ်ဆေးမှုကိုမခံဘဲထွက်ပြေးခဲ့တဲ့ကချင်မန္တလေးကားပေါ်မှာတချင်ပြည်နယ်ဖားကန့်ကနေတယ်ဆောင်လာတဲ့ကြောက်စိမ့်အတုံးကြီး130တုံးကိုဖမ်းမိခဲ့တာဖြစ်တယ်လို့လည်းချင်းကျဲမြို့မှာရဲစခန်းကဒူရဲမှုရဲထွတ်အောင်က VOA ကိုပြောပါတယ
်သုံးလိုက်ကြတော့မှကျွန်တော်တို့ကမပြောအမှတရားလုံရုံရေးတောင်းရှိတယ်ကျွန်တော်တို့မှာတကားအတွက်ကိုအဲ့ရတကားမှာကျွန်တော်တို့မှာမူးဆွေးွားတဲ့ဘာနဲ့တရားမဝင်ပစ္စည်းတွေမကျက်ဖို့အဲ့မှာတရားကြီးနိုင်မခွဲဖို့ကျွန်တော်တို့မှာတက်ခေါ်ရတဲ့ငွေကြီးယူတာပဲအဲ့ဒီယူတာတော့ကျွန်တော်တို့အဲ့မှာလာတဲ့ကားတွေဖြစ်တယ်နော်ဖြစ်တော့အဲ့တနက်ကားတွေဖြစ်နေတော့မှအဲ့ကားတွေကအဲ့ရှင်းနေရင်ကျွန်တော်တို့ကိုသူကဟိုကားနဲ့ကျေကြီးတိုက်လို့ပြီးလောင်းပြေးသွားတယ်ဆက်လိုက်တော့ကျွန်တော်တို့အဲ့မှာဟိုညတော်ဆိုတဲ့အဲ့ညတော်လမ်းဆုံးရောက်သွားတယ်ကိုအဲ့မှာအဲ့ဒါကိုမျိုးကျွန်တော်ကကားကိုမှကြားတယ်ကားပြီးတော့မှဖြစ်တယ်ဖြစ်တော့အဲ့ဒီကားရဲ့ခေါင်းမိုးပေါ်မှာအဲ့ကြောက်စင်းလုံးတွေထင်လာတာတွေ့တယ်130တရုံးအဲ့ဒါနဲ့သူ့ကိုသူ့ရွယ်ထဲကိုရှာတော့အဲ့ဒီအဲ့ထဲမှာကျွန်တော်တို့ဟိုဟာပေါ့ဘေးကြီးဆက်နေဆက်နေပလင်းတရုံးသွားပြီးတွေ့အဲ့တော့ကျွန်တော်တို့ကသူ့ကိုဘေးကြီးမှုရောကြောက်စင်းမှုရောကြောက်ရဲ့ဥပဒေလေးစက်နဲ့ကာရေးကာရှိရဲ့မိုးရစေဝါဥပဒေ56ကားနဲ့အဲ့ဒါနဲ့ကျွန်တော်တို့အရေးကြီးတယ်
ကျောက်သိန်းတွေရဲ့ကာလတန်ဖိုးကိုမသိရှိရသေးတဲ့ကြောင့်ကချင်ပြည်နယ်ဖားကန့်ဘက်ကနေယူလာတယ်ဆိုတာကိုတော့စစ်ဆေးတွေ့ရှိရတယ်လို့ဆိုပါရယ်
ကချင်ပြည်နယ်ကနေပဲယူလာတာဟုတ်တယ်ဖားကန့်130တရုံးမှအလေးပင်ကတော့ကျွန်တော်တို့အဲ့ဒါဟိုရှင်းလင်းဖြစ်နေသေးတယ်လေကျွန်တော်တို့ကျောက်နဲ့ချိန်ပြီးတော့မှဒီအလေးပင်ကိုတန်ဖိုးလို့ဆိုတာကိုကျောက်နဲ့တတ်မှတ်ပေးတယ်မှလောကျတော့130တရုံးပေါ့ကျွန်တော်စက်ဆုံပေါ့ကချင်ပြည်နယ်ဘာသွားတယ်လမ်းဖြစ်နေဒီကားတော့ကချင်နဲ့ကျွန်တော်တို့မန္တလေးနဲ့သွားတယ်ကကချင်မင်္ဂလာက
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲတွေဖြစ်နေရတာဟာလေကချင်ပြည်နယ်ကထွက်နေတဲ့ကြောက်စိအပါဝင်တိုင်းရင်းသားကိစ္စတွေနဲ့ပတ်သက်လို့ဆက်ဆက်မှုတွေရှိနေတယ်လို့ပြောလို့ရပါတယ်ကချင်ပြည်နယ်ထဲမှာကြောက်စိထုတ်ခေါ်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်နေစာတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီပြီးကြောက်ဆုံးမှုတွေရှိနေတယ်လို့တခါတရံမှာတော့ဒါဇင်နဲ့ချီပြီးကြောက်ဆုံးသေဆုံးကြတာတွေလည်းဖြစ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့ရေစာပေါင်းပြိုကျမှုတွေကြောင့်လူဒရာဇင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိတ်တုထော်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံလမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေရှိခဲ့ပေမဲ့ကြောက်စိတ်တုထော်ရေးလုပ်ငန်းတွေကတော့ရပ်နားသွားတာမျိုးတွေမရှိသေးပါဘူးရှင်